ယူကရိန်းအရှေ့ပိုင်းကရုရှားဘာသာစကားတုံးနဲ့ဒုန်းစက်နဲ့လူဟန့်စ်ဒေတာတွေကိုတီးခြားလွတ်လပ်တဲ့နိုင်ငံတွေဖြစ်နေရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာလိုက်ပြီးနိုင်ငံတွေမှာပဲအမေရိကန်သမ္မတအင်ဂျီကအဲ့ဒီဒေတာနှစ်ခုပေါ်အရင်းယူတန်းထောက်မှုတွေချမှာဖြစ်ကြောင်းတနင်္လာနေ့မှာပြောကြားလိုက်ပါတယ်အခုလိုသမ္မတပူတင်ကြေညာလိုက်တာကြောင့်ရုရှားသမ္မတဟာယူကရိန်းကိုဝင်တိုက်ဖို့လုပ်နေပြီလို့အနောက်နိုင်ငံတွေရဲ့ဆွေးနွေးမှုတွေတိုးလာနေတာပါရုရှားဘက်ကအခုလိုလှုပ်လာနိုင်တာကိုကြိုတင်ပြောင်းထားပြီးဖြစ်တဲ့အတွက်ချက်ချင်းတောင့်ပြန်ဖို့လည်းအထင်ဖြစ်နေကြောင်းသမ္မတအင်ဂျီပြောခွင့်ရဂျန်ဆာကီကပြောပါတယ်သမ္မတဘိုင်ဒန်ဟာအကြခင်မှာပဲသမ္မတအမိန့်ချက်ကိုထုတ်ပြန်တော့မှာဖြစ်ပြီးဒီကင်းမှာယူကရိန်းထဲမှာရှိတဲ့ဒီယန်နာလို့ခေါ်တဲ့လုံဆက်ပြည်သူသမ္မတနိုင်ငံနဲ့အလန်အားလို့ခေါ်တဲ့လင်ဟန့်စ်ပြည်သူသမ္မတနိုင်ငံတွေနဲ့ကုန်တယ်ရဲ့ငွေကြီးအရာရောရင်းနှီးမြှုပ်နှံမှုအစ်စ်တွေပါမလုပ်ဖို့အမေရိကန်နိုင်ငံသားတွေကိုတားမြစ်တော့မှာဖြစ်ပါတယ်။ဒါအပြင်ယူကရိန်းကအဲ့ဒီဒေတာတွေမှာတာဝန်ယူလုပ်တဲ့နေသူတိုင်းကိုပါဒဏ်ထောက်မှုတွေချမှတ်ဖို့ညွှန်ကြားမှာလည်းဖြစ်ပါတယ်။တနည်းအားဖြင့်မှာရုရှားသမ္မတကဒီငင်းကြီးနှစ်ခုဟာယူကရိန်းကငင်းကြီးတွေမဟုတ်တော့ဘူးလို့ကြေညာတဲ့အကြောင်းပြင်းပြင်းနဲ့ဂျာမနီခေါင်းဆောင်တွေကိုပြောကြားခဲ့ပါတယ်။တနည်းအားဖြင့်ရုရှားစီးပွားရေးကိုမင်းကွန်းပြောကြားရမှာလဲရုရှားသမ္မတကယူကရိန်းဟာသမိုင်းကြောင်းအရရုရှားရဲ့အစိတ်အပိုင်းတစ်ခုသာဖြစ်ကြောင်းပြောကြားခဲ့တာပ
ါ။ဝါရှင်တန်ရဲ့ဆွေရစီဘယ်လိုလုပ်ရလဲ
။ယူကရိန်းမှာဖြစ်ပေါ်နေတဲ့ဒါရင်းဟာရုရှားကဘာကြောင့်ရေးပါလဲဆိုတော့ပြောပြပေးရစီ။ Long Fast Data ရဲ့အခြေအနေဟာစိတ်ကိုဆိုးလာနေတာဖြစ်ပြီးယူကရိန်းဟာရုရှားရဲ့အင်ဂျင်ရှင်ဖြစ်နေတာမကသမိုင်းကြောင်းရင်းချင်းမှုနဲ့ဘာသာရေးဆိုင်ရာတပါးလေးဖြစ်နေတဲ့ data ဖြစ်ကြောင်းပြောပေါ်တာပါ။ယူကရိန်းကနေခွဲထွက်ဖို့အတွက်စူးစမ်းနေတဲ့ဒီဒေတာနှစ်ခုကိုရုရှားသမ္မတကအတိအမှတ်ပြလိုက်တာဟာနိုင်ငံတကာဥပဒေကိုပြောင်းပြချချိုးဖောက်လိုက်တာဖြစ်ကြောင်း EU ရဲ့ဥရောပကော်မရှင်အကြီးအကဲအာရှူလာဗန်ဒလီယန်နဲ့ဥရောပကောင်စီအကြီးအကဲချားလ်စ်မိုက်ကယ်တို့ကပြောကြားလိုက်ပြီးမကြခင်မှာပဲအမေရိကန်ကပါပူးပေါင်းပြောဆိုခဲ့တာဖြစ်ပါတယ်